ကဲ့ပမခဆရာတော်ရခင်ဗျာကျွန်တော်တို့ဒီနှစ်ကမြန်မာနိုင်ငံမှာဒီအပူဓာန်ကအရင်နှစ်တွေထက်များလာတဲ့အနေအထားရှိတယ်ပေါ့ဆရာနော်အဲ့ဒီခါကျတော့ဒီအပူကြောင့်ဖြစ်လာတဲ့ရောဂါတွေကိုစိုးရင်ရတဲ့နေရာမှာဒီအရေးအကြီးဆုံးဒီလူရဲ့အသက်ကိုပါထိခိုက်နိုင်တဲ့ဒီအပူရှက်တာဒါမှမဟုတ်ရှင်လေအပူမြင့်တဲ့အတွက်ပေါ့နော်ဒီတက်တာအဲ့ဒီယောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အသေးစိတ်ပြောကြအောင်ဆရာကြီးအဲ့တော့ဒီယောဂါကမြန်မာနိုင်ငံမှာဖြစ်ခဲ့တာရှိလားအခုရောဖြစ်လာမဲ့ဆိုရင်ကျဘယ်လောက်လောက်ရှိလဲဆရာကြီ
းရှိပါတယ်ကျွန်တော်တို့နိုင်ငံကတော့လူပိုင်းဒေသလည်းဖြစ်နေပေါ့နော်အဲ့တော့အချိန်ကြီးတဲ့နှစ်ပြည်မှာအပူဓာန်ကြောင့်ဖြစ်တဲ့ယောဂါတွေအများကြီးရှိပါတယ်စပူလို့ရှင်တော့အပူဓာန်ဆုံးခွေခြင်းပေါ့နော်အဲ့ဒီကဆိုးလာတော့ဆက်တက်လာပူခြင်းချင်းချင်းတော့ပက်ခြင်းအပူဓာန်ကြောင့်ဆန်းလာခြင်းပေါ့အဲ့ဒီနောက်ပိုင်းမှာတော့စိတ်ဆိုးလာလို့ရှင် stroke လို့ခေါ်တယ်အပူဓာန်ကြောင့်တက်ခြင်းတို့မဟုတ်ဒူရှက်ခြင်းလို့ခေါ်တော့ပေါ့နော်ဒီဘူရှက်ခြင်းဖြစ်တော့ဆုံးနေတာလည်းရှိပါလေဒီကနေ့နေ့ဆိုတော့ဒီမြမကြီးလေပိုင်းမှာဆုံးဆုံးအများကြီးရှိကြတာတွေ့ရတယ်ဒီမြမကြီးလေပိုင်းမဟုတ်တဲ့နေရာတွေမှာလည်းဆုံးဆုံးမှုတွေရှိခဲ့ပြီးပါတယ်တော့ဒီနေ့ကတော့ဒီလိုဒီတစ်ခုကိုကျွန်တော်တို့နိုင်ငံမှာတဘာဝပတ်ဝန်းကျင်ပေါ့နော်တတော်တွေပါတယ်တုံးနည်းမှုများတဲ့အတွက်ဒီအပူဓာန်ကပုံမှုဆိုးွားလိမ့်မယ်ရေရှားတဲ့တံပူဆိုးလိမ့်တက်စားထားတယ်ပေါ့ဒီအတွက်လည်းကျွတ်တင်ပြင်ဆင်မှုတွေလုပ်ထားတယ်ပါအ
ဲ့တော့ဆရာကြီး
ဟုတ်အ
ဲ့တော့ဒီယောဂါဖြစ်လာတာကိုဒီအပူရှက်တဲ့အဆင့်နောက်အပူမြင့်တဲ့အတွက်တက်တဲ့အဆင့်ပေါ့နော်ကျိုတိနိုင်မှုတွေဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လိုမလဲ
ညာတော့ကတော့ဒီအပူရှက်တာမဖြစ်ခင်ပေါ့နော်ကောင်းဝင်ရပူလာရင်လူဟာချွေးတွေထွက်တယ်သို့တော့အပူချိန်မထိန်းနိုင်တော့ဆိုပူတန်းကြောင့်နှုံးခွေရင်ဖြစ်တယ်အဲ့ဒါပြီးရင်တော့အပူချိန်တက်လာနိုင်တယ်ပေါ့နော်ပူတန်းကြောင့်ဆန်းလာတယ်အဲ့ဒီကြံနေပေါ့သင်းတဲ့ဒီကြံကြောင့်တက်ချင်းပေါ်ဒီချက်ကိုရချင်းနေရောက်တယ်တခါတည်းလည်းရုပ်ရက်ကောက်ပြီးတော့ရတော့လည်းရှိတယ်ပေါ့နော်အဲဒီဒီချင်းကြီးကြောင့်တက်ချင်းတို့မဟုတ်ဘူးရှက်ချင်းဖြစ်ဖြစ်မဲ့လက္ခဏာကြောင့်ကောင်းကြိုက်တယ်ဘူးတယ်နောက်ပဝင်းနေကပူလာများလာလို့ချက်ပါများရင်နောက်ဆုံးကျချွေးရခန်းသွားတယ်ချွေးရမထွက်တော့ဘူးအဲချွေးမတက်တဲ့အခါကျတော့အရေပြားတွေကချက်ပြီးတော့တခါလည်းရဲပြီးတော့ပူးနေမယ်နောက်ချက်သားတွေကအားနေသွားမယ်နောက်ပြီးတော့ကျတော့တက်တာချက်တက်တာလည်းဖြစ်နေတယ်ပြူရာနာလည်းဖြစ်နေတယ်နောက်ပြနှလုံးခုန်တာတွေညံလာနောက်ဆက်ရှိရမြန်ပြီးတော့နောက်ပိုင်းပတိလက်တာလို့နော်ပတ်ဝန်းကျင်ကိုမတိတာလို့ဖြစ်သွားမယ်တက်မယ
်ဟုတ်ကဲ့ဆရာဒီလက္ခဏာတွေပြလာတဲ့နေရာမှာဘယ်အဆင့်မှာချက်ချင်းပေါ့နော်ရှေးဥတ္တနာပြည့်စုံမှုတွေလုပ်ပြီးတော့ဘယ်အဆင့်မှာဆေးရုံအမြန်ပို့ဖို့လုပ်မလဲဆရာ
ဘူချက်ချင်းလက္ခဏာပေါ့နော် heat stroke ရဲ့လက္ခဏာကြီးရှိလာရင်တော့ချက်ချင်းကိုဆေးရုံလို့ရမှာပေါ့နော်နိုင်ငံသားမှာတော့တို့ရတကာလက်တာ911ပေါ့နော်ခေါ်ပါရေးပေါ့ paramedics ကိုဘာလို့ပြောရလဲကျွန်တော်ဒီမှာတော့ဒီလောက်ထိအလွယ်တူခေါ်နိုင်တဲ့အဆင့်မရောက်သေးဘူးပေါ့အဲ့လိုခေါ်လို့မရခင်ကကျွန်တော်ကဒီရှင်းတူလာလူကြီးတွေလူနာကိုပြုစုချလို့ရတယ်ပေါ့နော်အဲ့တော့ဒါလို့ရမလဲဆိုလို့ရှိရင်ပြီးတဲ့နေရာကိုချက်ချင်းပြောင်းပြရမှာပေါ့နော်ဆိုလိုတာ air condition အခန်းဒီ40ပြီးနိုင်တဲ့အခန်းရှင်ပြောင်းသို့မဟုတ်လို့ရှင်တော့အရေးအဝါတာကောင်းတဲ့ဤတဲ့နေရာကိုပြောင်းရမယ်ပြီးရင်ချက်ချင်းဝယ်စားရည်နည်းနိုင်တဲ့နေရာကိုချုပ်ပြရမယ်အတကယ်တိကျလက္ခဏာတော့ဒီ cold temperature လို့ခေါ်ပါတော့ဆိုတော့နေတော့အပူချိန်တိုင်း105ကျော်တာပေါ့အဲ့တော့အလာကိုရဲ့အပူချိန်ကိုအများဆုံးကြအောင်လုပ်ပြရမယ်အဲ့တော့ဘာလို့လုပ်လဲဆိုလို့ရှိရင်ခုနပြောလို့ဝင်စားရည်ထိရှားပြရမယ်နောက်ရေပတ်တုတ်ပေးမယ်နော်တက္ကနာကတစ်ခုလုံးလို့ response ဆိုတာဟုတ်ဒီလိုရှိလို့ရှိရင်နော်ဝင်စားရည်ပိုက်ရှိတာဆိုအောင်လို့တခါရင်ပြမယ်ပေါ့နော်ဒါရင်းမရှိရင်နောက်တစ်ခါဘာလို့လုပ်ရဆိုရေခဲတုတ်ကိုရေခဲတော့တကူလုံးရေခဲရင်မရှိအောင်လာပူဆိုရနိုင်မလားဒီရေကဲတုတ်တယ်ရှိလို့ရှိရင်ရေကဲဖတ်တော့ကတ်တယ်ပေါ့လေအလေပင်ကြမ်းကြားဂျိုင်းနဲ့ဖက်ပေါင်းနေတဲ့အဲ့နေရာဒီမှာတင်မို့ရေကဲဖတ်လို့ဆိုတော့အဲ့နောက်ပိုင်းတော့ဆေးဝင်ချက်ချင်းပူရမှာ
ဟုတ်ကဲ့ဆရာအခုလို့ဒီဆေးဝင်သူနာသူစုနီလုတ်တဲ့နေရာမှာသတိထားမယ့်အချက်တွေရောရှိသေးလားဆရာကြီ
းအဲ့သူတွေသတိထားကြတော့မရှိပါဘူးအဓိကလုတ်တဲ့ချက်ကတော့ဒီခန္ဓာကိုယ်ရဲ့အခုချိန်စိတ်ပြင်းနေမှနေလို့ရှိရင်သူခန္ဓာကိုယ်ရဲ့ကျန်းမာရေးအတွက်ပြသသွားမယ်ဒါကြောင့်လို့အေးနိုင်မြအေးအောင်မြန်မြန်အေးအောင်လုပ်ပြတဲ့သဘောပါ
ဟုတ်ကဲ့ဆရာ
အဲကြောင့်ဆေးရုံဒီမှာလည်းအခုဆိုအေးဖို့ဌာနဒီမှာ air conditioning ခန်းကြီးအေးအောင်ထားတဲ့ခန်းကြီးကိုစနစ်လုပ်ထားပါတယ်ဆေးရုံဆေးခန်းဒီမှာလည်းဒီလုပ်ထားနေပါလေ
ဟုတ်ကဲ့ဆရာအဲ့တော့ဆေးရုံဆေးခန်းရောက်တော့ကုသမှုဟာထိအောင်ဒီအပူချိန်ကိုပြန်ချအောင်လုပ်လို့ရနေတာပါဆရာနော
်ဟုတ်ကဲ့အရေးစကားကဒီကုသမှုပါပဲဒါပေမဲ့ရောက်တဲ့လူလာရဲ့အခြေအနေပေါ်မူပြီးပါအပူဓာန်ကြောင့်တက်ခြင်းပေါ်ဒီပူဆက်ခြင်းကတိတ်ကြွားလို့ရှိရင်ခန္ဓာကိုယ်တစ်ခုလုံးအဖြစ်ကောင်းနေတယ်။အဲဒီကတောင်မှာတဲလည်းထိခိုက်တာပဲနှလုံးလည်းထိခိုက်တယ်၊ကြောက်တယ်လို့အဲဒါကြောင့်တော့ကျွန်တော်ကဒီအေးအောင်လုပ်ပြီးတဲ့အပြင်ကိုတခြားကုသမှုတွေပါလိုအပ်လာတာပေါ့
။ဟုတ်ကဲ့ဆရာ။အခုလိုမျိုးဒီအသက်အနည်းရှိလောက်တဲ့ဒီဖြစ်နိုင်တဲ့အတွက်မဖြစ်အောင်ကိုကြိုတင်ကာကွယ်သင့်တယ်နေထားရှိတာဘလို့လူတွေမှာပိုဖြစ်နိုင်တယ်ပိုတတိထားသင့်တယ်ကြိုတင်ကာကွယ်သင့်တာဆိုတော့ဆရာကြီးရှင်းပြလို့ရမလား
။ဒီကတော့ကျွန်တော်ဖြစ်နေတဲ့အရက်လူတွေပေါ့နော်။ အသက်ပေါ်မှာလည်းမူတည်ပါတယ်အသက်၄နှစ်အောက်ကလေးတွေ65နှစ်အထက်လူကြီးတွေပေါ့နော်သူတွေတို့သူပါသူတယောက်တည်းနေဖို့အနည်းငယ်ရှိတာပေါ့နော်နောက်ခြေကံကျန်းမာရေးပေါ်မှာအနာရချေယောဂရှိတယ်နှလုံးအဆုတ်ချက်ကတူယောဂရှိတွေးတွေးရောဒီကစိတ်ပိုင်းဆိုင်ရာယောဂရှိတာနောက်အရက်ဆွဲတဲ့လူတွေအဲဒီရှိရာရှိတဲ့လူတွေဘယ်လိုလုပ်ရပုံတော့ဒီအပူဆက်တာဖြစ်ပေါ်များပါတယ်အဲ့လိုပဲတချို့ဆေးဝါးတွေထဲမှာလည်းဒီ antihistamine လို့ခေါ်တဲ့နာစီ60ပြင်သုံးတဲ့ဆေးတွေပေါ့နော်ဥပမာပြင်ဗာမီတုံလို့ဆေးမျိုးတွေအပိန်ဆေးတွေစိတ်ငြိမ်ဆေးတွေအပရတာတွေးကြဆေးတွေစိတ်ဓာတ်ကြားကမှာသုံးတဲ့ဆေးတွေနော်အဲ့လိုမျိုးကြီးရလေဒီ heat stroke ဖြစ်တာကိုပုံတော့ကြားစီပါအဲ့တော့ကာဝေတာအနေနဲ့ဒီပတ်ဝန်းကျင်ပူတဲ့အချိန်မှာတို့ဒီပြည်စားတွေမှလည်းများလားလို့ပါပါတယ်ပြီးတော့ပေါ်ပေါ်ပါပါနော်အရောင်ဖြောတဲ့ဝေစားတွေဝေးရမယ်ပေါ့ပေါ့ပေါ့နော်ဒါလေးဝင်လက်တဲ့ကောင်းနောက်ပုတ်ထုတ်ဒီမှာတစ်ခါအပြားကြီးကြီးပေါ့နော်ပမာဆိုလည်းခေါက်ကျဲကျဲပေါ့ဒါမျိုးတွေဝေးရမယ်နောက်ပြီးတော့ကျတော့လုံနိုင်နေမှာဆိုရင် sunscreen နော်ဒီအဘိဓမ္မာကာဝေတဲ့ cream လေးလည်းကိုကောင်းတယ်နောက်ရေမြင်းများတောက်အောင်နော်ဒီကတတော်ဆွေးထွက်နိုင်အောင်ရေမြင်းများတောက်ပြီးရမယ်နောက်တော့ရေရက်ကိုထားရဲဆိုတော့အလိုစားငံနဲ့စားပါတဲ့ဟာမျိုးပေါ့နော်ပြီးလို့ရှိရင်တိပြော်ရေတို့နော်အချူရေပေါ့နော်အဲဒါစားခတ်ပြီးတောက်အဲလိုတောက်နည်းနည်းတောက်ဒီကချွေးထွက်တာကိုများစီလို့ချွေးထွက်လို့ရှိရင်ကိုကနေညှို့ကြံသွားရင်ကိုကအေးပြီးကြံမှာပေါ့နော်နောက်တစ်ခါဒီပြင်းထန်တဲ့ကိုလည်းလှူရှားမှုတွေကိုဒီလိုပူတဲ့အချိန်မှာမလုပ်သင့်ဘူးပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ